တင်ပြပေးရေဒီနေ့ကမှလူတိုင်းတို့လိုဟန်ဖုန်းတွေသုံးနေကြတယ်ဆိုတော့ဟန်ဖုန်းသုံးတာရဲ့အားကားချက်အားနည်းချက်တွေကြောင့်လူတွေသိထားရင်ကောင်းတယ်နော်ဘယ်လူသုံးပစ္စည်းမျိုးဆိုကောင်းကျိုးနဲ့ဆိုးကျိုးတွဲနေတာဆိုတော့ဟန်ဖုန်းသုံးတာမှလည်းကောင်းကျိုးတွေတောင်မှကဆိုးကျိုးတွေပါရှိနေတာပါပဲ
မှန်တာပေါ့ရှင်ကျမတို့အပါဝင်လူတော်များများဟန်ဖုန်းတွေကိုသုံးနေကြတယ်လို့ဒီမနက်ညမှာဆိုရင်လေအရင်ကအစမတန်စီးကြီးရာကြောင့်လူတိုင်းမသုံးနိုင်ခဲ့ပဲနဲ့ဒီ2014ခုနှစ်ကမှမူဝါဒအပြောင်းလဲလုပ်လိုက်ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံရဲ့လူဦးရေ53သန်းနီးပါးမှာ90ရာခိုင်နှုန်းနီးပါးဟန်ဖုန်းသုံးနေကြပြီလို့တရားဝင်ထုတ်ပြန်ချက်တွေမှာပြောထားတယ်မလားရှင်။ဒီတော့ဒီလူသားပေါင်းများစွာသုံးဆွဲနေတဲ့ပစ္စည်းတစ်ခုရဲ့အားသာအားနည်းချက်တွေကိုသိထားတာကောင်းတာပေါ့ရှင်
။ကဲဒီတော့ကျွန်တော်တို့လေ့လာထားသလောက် VOA ပရိသတ်ကိုပြန်ပြီးမျှဝေရအောင်ပါ။ဟန်ဖုန်းရဲ့ပထမဆုံးအားသာချက်ကတော့တရားနဲ့တရားအချိန်မီ၍အဆက်အသွယ်လုပ်နိုင်တာပါ။ကိုမိသားစုနဲ့မိတ်ဆွေတွေနဲ့လို့ဖို့ကင်ဘက်တွေနဲ့စသဖြင့်အချင်းအဆက်အသွယ်မပြတ်လုံနေလို့ရပါတယ်။နောက်ဆုံးကားကျက်လို့လမ်းမှာကြာနေရင်တော့မှမပြင်းရအောင်တယောက်ယောက်နဲ့စကားပြောနေလို့ရတယ်လေ
။ဒါပေမဲ့အဲ့ဒီအဆက်အသွယ်မပြတ်လုံနိုင်တာကပဲအားနည်းချက်လေးဖြစ်နေကြပါတယ်။ဟန်ဖုန်းရှိနေတဲ့အခါကျတော့လူတိုင်းကအချိန်မီ၍နေရာမီ၍ကိုယ့်ကိုဆက်သွယ်နိုင်တယ်ဆိုတဲ့သဘောတက်ရောက်တယ်လေ။မိသားစုနဲ့အပန်းတေကြီးထွက်နေတဲ့အချိန်ကိုယ်လူကဖုံးခေါ်လာနိုင်တယ်။နောက်ကူကရုပ်ရှင်ရုံထဲမှာရောက်နေတဲ့အချိန်တရားရောက်ကဆက်သွယ်လာနိုင်တယ်။အကူကြီးလိုအပ်နေတဲ့မိတ်ဆွေတရားရောက်ကလည်းအဆက်မပြတ်ဖုံးခေါ်တာစာတူပို့တာမျိုးတွေလည်းရှိလာနိုင်တယ်ဆိုတော့တစ်ခါတစ်ခါမှကို့အတွက်အနောက်ရှက်လို့ဖြစ်တတ်တာကြောင့်ဒီအချက်ကိုပဲအားနည်းချက်အဖြစ်နဲ့လည်းမြင်နိုင်ပါတယ်
။နောက်ထပ်အားသာချက်တစ်ခုကတော့ဘေးရန်တွေကင်းအောင်ဟန်ဖုန်းကအကူကြီးပေးနိုင်တယ်ဆိုတဲ့အချက်ပါ။ကို့ကားပြက်လို့ပဲဖြစ်ဖြစ်လမ်းပြောင်းနေလို့ပဲဖြစ်ဖြစ်ကိုယ်ကိုယ်ကိုလုံခြုံနေလို့မခံစားရတဲ့နေရာတစ်ခုခုမှာရောက်နေရင်ပဲဖြစ်ဖြစ်အခက်အခဲတွေအန်ဒရယ်ကြတဲ့အခါမျိုးမှာရဲတပ်ဖွဲ့လိုရေးပေါ်အကူအညီပေးတဲ့ဌာနတွေကိုယ့်ကိုယ်လာကူနိုင်မဲ့မိသားစုဝင်တွေဒါမှမဟုတ်မိတ်ဆွေတွေကိုချက်ချင်းအဆက်အသွယ်လုပ်နေတာကိုဟန်ဖုန်းရဲ့အားသာချက်ဖြစ်သတ်မှတ်ထားပါတယ
်။ဒီချက်မှလည်းအားနည်းချက်တွေရှိနေတာကိုသူတည်သနာပြုလိလာချက်တွေကနေတွေ့ထားပါတယ်။အမေရိကန်ပြည်တော်စုမှာရင်မတော်တဆမှု28ရာခိုင်နှုန်းဟာဟန်ဖုန်းတုံးလို့ကားကိုအာရုံစိုက်မှုညော့သွားတာကြောင့်ဖြစ်ရတာလို့ National Safety Council လို့ခေါ်တဲ့အမေရိကန်ဘေးရန်ရဲ့ကင်းရှိရေးကောင်စီကခန့်မှန်းထားပါတယ်
။ဒါ့အပြင်ဟန်ဖုန်းတုံးရင်မောင်းသူနဲ့အရမူးပြီးရင်မောင်းသူတွေကြားနှိုင်းရှင်တဲ့ယူထောတက္ကသိုလ်ရဲ့2006ခုနှစ်ကလေ့လာချက်တစ်ခုမှာဟန်ဖုန်းတုံးရင်ကားမောင်းသူတွေဟာသွေးထဲမှာအရက်ရာခိုင်နှုန်း 3.38 ရာခိုင်နှုန်းရှိအောင်တောက်ထားသူတွေလို့ပဲရင်းရတယ်ရှိတယ်ဆိုတာတွေ့ထားပါတယ်
။ဟန်ဖုန်းတွေကလည်းစမ်းမရီထိခိုက်စေနိုင်တာတွေကိုတွေ့ထားတယ်လို့လာချက်တွေလည်းရှိပါတယ်။ဟန်ဖုန်းအသုံးပြုတာနဲ့ကင်ဆာရောဂါသားမှာအဆက်ဆက်ရှိတယ်ဆိုတာကိုအမေရိကန်ကင်ဆာအင်စတီကျူကလုပ်ထားတဲ့လေ့လာချက်အများပြားရှိပြီးတော့သူတို့ရဲ့ website မှာအဲ့ဒီကြိုးရှိချက်တွေကိုတင်ထားပါတယ်။ဒါအပြင်ဟန်ဖုန်းကြောင့်သွေးတိုးနိုင်ဆိတ်ချရောဂါဖြစ်နိုင်တယ်ဆိုတဲ့ယူဆချက်တွေလည်းရှိပါတယ်။
ဟန်ဖုန်းတွေကိုရေးတက်တက်တတာနဲ့လူတိုင်းဒီပါအသုံးပြုလာနိုင်တာသိမကြလာသေးတဲ့မြန်မာနိုင်ငံလူမျိုးအတွက်ကတော့လက်ရှိမှာအားနည်းချက်တွေနဲ့အားသာချက်တွေကိုပဲပို့ပြီးသတိပြုနေကြအောင်ပါပါမြန်မာနိုင်ငံကအိမ်အောင်စုအများစုမှာလမ်းလိုင်းလို့ခေါ်တဲ့အိမ်မှာတက်ထားတဲ့ပုံမျိုးမရှိခဲ့ကြပါဘူးအဲ့ဒီအချိန်ကာလတွေမှာပြည်ပရောက်နေသူတွေနဲ့ဆက်သွယ်ဖို့မဆိုထားနဲ့ပြည်တွင်းမှာရှိနေသူချင်းတောင်အဆက်သွယ်လို့ဖို့တိတ်ခက်လာပါတယ်အခုတော့ပြည်တွင်းပြည်ပအဆက်သွယ်တွေတိတ်ကိုလွဲကူအဆင်ပြေသွားတာအထင်ရှားပ
ါဒါကြောင့်လေလက်ရှိအချိန်မှာတော့မြန်မာနိုင်ငံကဟန်ဖုန်းသုံးဆွဲတဲ့သူတွေအနေနဲ့သူတို့ထက်အရင်နှစ်ပေါင်းများစွာကလေးကဟန်ဖုန်းကိုသုံးလာကြတဲ့တခြားနိုင်ငံတွေကလူတွေလောက်ဟန်ဖုန်းကငွေကြေးကုန်ကျမှုအပိုင်းမှာသိကြတဲ့အားသာချက်အားနည်းချက်တွေမရှိလာသေးပါဘူးတခြားနိုင်ငံအများပြားမှာတော့ဟန်ဖုန်းကြောင့်ငွေကြေးကုန်ကျမှုတက်တာစီတဲ့အချက်တွေရှိသလိုဟန်ဖုန်းကြောင့်ပဲငွေကြေးပိုးပြီးတော့ကုန်ကျရတာတွေလည်းရှိပါတယ်
အခုတင်ပြပြီးသမျှအချက်တွေကတော့အများအပြားလူငယ်လူလက်လူကြီးပိုင်းမှာဟန်ဖုန်းနဲ့ပတ်သက်တဲ့အားသာချက်အားနည်းချက်တွေပါဟန်ဖုန်းသုံးတဲ့ကလေးတွေနဲ့ဆယ်ကျော်သက်အရွယ်တွေအတွက်အားသာချက်အားနည်းချက်တွေလည်းရှိပါသေးတယ်ဒီနေရာမှာအရင်ဆုံးပြောဖို့ရှိတာကတော့ကလေးနဲ့ဆယ်ကျော်သက်အရွယ်အတွက်ဘယ်အသက်အပိုင်းခြားမှာဟန်ဖုန်းစပြီးသုံးသင့်တယ်ဆိုရဲသတ်မှတ်ချက်တိတိကျကျမရှိဘူးဆိုတာပါပဲ
ကလေးကမှမဟုတ်ဆယ်ကျော်သက်တဦးကိုဟန်ဖုန်းဝယ်ပေးမလားဆိုတာကိုစဉ်းစားတဲ့နေရာမှာမိသားစုတစုနဲ့တစုမတူနိုင်နဲ့သက်ဆိုင်ရာအကြောင်းအချက်အမျိုးမျိုးအခြေအနေအမျိုးမျိုးပေါ်မှာမူတည်ပြီးတော့စဉ်းစားဆုံးဖြတ်ကြတာပါဥပမာဆယ်နှစ်အရွယ်ကလေးငယ်တယောက်ဟန်ဖုန်းသုံးနေတာနဲ့ဆယ်နှစ်အရွယ်တိုင်းမှာဟန်ဖုန်းကင်လို့ရတယ်ကင်ဖို့လိုတယ်လို့တသမတ်ချင်းသတ်မှတ်လို့မရတဲ့သဘောပါပဲ
ဘလို့ပဲဖြစ်ဖြစ်အခြေအနေအကြောင်းအကျိုးကြောင့်ကလေးအရွယ်ဒါမှမဟုတ်ဆယ်ကျော်တဲ့အရွယ်ကိုဟန်ဖုန်းပေးသုံးဖို့လိုအပ်ပြီးဆိုရင်တော့ကောင်းကျိုးဆိုးကျိုးတွေတွန်တွဲနေတာကို မိဘအုပ်ထိန်သူတွေအနေနဲ့အထူးသတိပြုထားတယ်မှာလေ
တိကျထင်ရှားတဲ့ကောင်းကျိုးတွေကတော့ကလေးရဲ့ဤတူဝါလုံဆောင်ပွဲရာတွေကိုမလိဟင်ပဲစနစ်တကျဆီစဉ်နိုင်မှုအတွက်ကလေးရဲ့မိဘတွေအကြားအဆက်အသွယ်မပြတ်လုပ်လို့ရတာနောက်ဘေးရန်တွေချင်လာတဲ့အခါဟန်းဟုံးကိုတုံးပြီးချက်ချင်းကူညီတောင်းလို့ရနိုင်တာစတဲ့အချက်တွေပါပဲ
အလားတူပါပဲတိကျထင်ရှားတဲ့အားနည်းချက်တွေကတော့ကိုကလေးကသူများကိုအနိုင်ကျင့်ပူကြတဲ့အခြေအနေမျိုးဖြစ်စေနိုင်တယ်လို့ကိုကလေးကိုယ်တိုင်ဟန်းဖုန်းကြောင့်အနိုင်ကျင့်ပူကြခံရတာမျိုးဖြစ်နိုင်တာအထူးသဖြင့်တော့ဟန်းဖုန်းတွေဟာအင်တာနက်အသုံးပြုနိုင်တဲ့အတွက်အွန်လိုင်းပေါ်မှာအဲ့လိုအခြေအနေမျိုးကြုံရနိုင်ကြဖို့ဆိုလိုတာပ
ါနောက်တစ်ချက်ကဟန်းဖုန်းပဲသုံးနေတဲ့အတွက်ကိုလည်းလှုပ်ရှားဆော့ကစားတာမျိုးနေသွားပြီးတော့ကျန်းမာရေးထိခိုက်နိုင်တာနောက်ဤပညာပေါ်မှာစိတ်ဝီကိုလွန်ပြီးကိုကိုကိုအားကိုးလို့စိတ်ရော့ကျသွားတာမျိုးတွေကိုအားနည်းချက်တွေအဖြစ်နဲ့သတိပေးထားရရှင့
်ဟန်းဖုန်းဟာခေတ်သစ်လူမှုဘဝမှာမရှိမဖြစ်လူသုံးပစ္စည်းတစ်ခုဖြစ်လာနေပြီအာသာချက်တွေကိုဆောင်အားနည်းချက်တွေကိုရှောင်နိုင်ရခြင်းဟန်းဖုန်းကကိုကိုအတုံးချတဲ့အခြေအနေမျိုးရောက်ပဲကိုကသာသူ့ကိုအတုံးချတဲ့အခြေအနေမျိုးရောက်နိုင်မှာဖြစ်ပါတယ်ခင်ဗျာ